American ပြည်သူ့ခြေကကိုမြို့ပါလေးကြချစ်ပါမဲ့ Democrat Party ညီလာခံကိုအခုတနင်္လာနေ့ညပိုင်းစတင်ဖွင့်လှစ်မှာဖြစ်ပြီးတော့လာမယ့်ရွေးကောက်ပွဲပါတီရဲ့သမ္မတအလောင်းဖြစ်တဲ့ဒုတိယသမ္မတ Kamala Harris ကိုတရားဝင်အတည်ပြုကြေညာဖို့ရှိနေပါတယ်။အသက်82နှစ်အရွယ်သမ္မတ Biden ဟာသမ္မတဟောင် Trump နဲ့ပြီးခဲ့တဲ့ဇွန်လသမ္မတကိုယ်စားလှယ်လောင်းစကားဆက်ထိုးပွဲမှာအရေးမတာဖြစ်ခဲ့တာကြောင့်မလို့ပါတီကိုယ်စားလှယ်လောင်းအဖြစ်ကနေနှုတ်ထွက်ဖို့ပြားရရင်ဆိုင်ခဲ့ရပါတယ်။သူစားအသက်59နှစ်အရွယ်ဒုတိယသမ္မတကမလာဟဲရစ်ကိုပါတီသမ္မတအလောင်းဖြစ်တဲ့အလျင်မြန်သူထောက်ခံပေးခဲ့ပါတယ်။သူ့အနေနဲ့သမ္မတဒုတိယသမ္မတဟဲရစ်ကိုဘာကြောင့်ရွေးခဲ့ရလဲဆိုတာကိုပါတီကိုယ်စားလှယ်လေးတောင်ကိုတိုင်းကနေညပိုင်းမှာမေကွန်ပြောဆိုရှိပြီးတော့ဒါကိုတိုင်းပြည်ဟွမ်းရုပ်တံတွေမှာလည်းပြသဖို့ရှိနေပါတယ်။ဒုတိယသမ္မတဟဲရစ်ဟာအမေရိကန်ပြည်အောင်စုသမိုင်းမှာသမ္မတအိုဘားမားပြီးရင်တော့ဒုတိယမြောက်လူမဲခေါင်းဆောင်လည်းဖြစ်နောက်ပထမအဆုံးအိန္ဒိယနယ်ခေါင်းဆောင်တူလည်းဖြစ်လာမှာပါ။တနင်္ဂနွေစစ်တမ်းတော်များများမှာတော့အခုလာမယ့်ရွေးကောက်ပွဲရလဒ်အတွက်အခရာကျတဲ့ပြည်နယ်တွေမှာဒုတိယသမ္မတဟဲရစ်ဟာ Republican ကိုယ်စားလှယ် Trump ရှေ့မှာတက်ပြင်းနေပါတယ်။ Democrat Party ညီလာခံအင်ကာနီကျရင်သမ္မတဟောင်း Obama မေကွန်ပြောဖို့ရှိသလိုပဲဗိုလ်တုံးနေ့မှာတော့သမ္မတဟောင်း Bill Clinton မေကွန်ပြောဆိုဖို့ရှိနေပါတယ်။အဲဒီနောက်ဆုံးနေ့ဂျာတာရီနေ့ညပိုင်းမှာတော့ပါတီကိုယ်စားလှယ်လောင်းဖြစ်တဲ့တရားဝင်လက်ခံတဲ့မေကွန်တက်ကိုဒုတိယသမ္မတဟဲရစ်ကပြောဆိုဖို့ရှိပါတယ်ခင်ဗျာ။